ရန်ကုန်တိုင်းဒေသကြီးဆွေရဖွဲ့ကိုအကြီးညိုပြက်အောင်ရေးသားခဲ့ရဆိုတဲ့ဆွဆွဲချက်နဲ့ဖန်စီထိမ့်သိမ်းခံနေရတဲ့11 Media Group ကသတင်းတောက်3ယောက်ကိုဒီကနေ့ရန်ကုန်တိုင်းဒေသကြီးတာမွေမြို့နယ်တရားရုံးမှာရုံးထုတ်ဆစ်ဆီးပါတယ်။သတင်းတောက်တွေဘက်ကအာမခံရဖို့လျှောက်ထားခဲ့ပြီးအာမခံပေးပေးကိုတော့အောက်တိုဘာ26ရက်နေ့တောက်ကြနေ့မှာအမိန့်ချမယ်အကြောင်းအကျိုးဆောင်ရှင်တွေကပြောပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထည့်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်
။သတင်းတောက်၃ယောက်ကိုရုံးထုတ်ဆစ်ဆီးရနဲ့ပတ်သက်လို့11 Media Group သတင်းတောက်ဒီဘက်ကရှင်းနေဖြစ်လိုက်ပါဆောင်ရွက်ပေးတဲ့ရှင်းနေဦးကြီးမိကခုလိုပြောပါတယ်
။တရေလိုစစ်တယ်။နောက်တရေဆွဆွဲခံရတဲ့လူ၃ယောက်ဂျာနယ်လစ်သမား၃ယောက်တို့အာမခံရှောက်တယ်ပေါ့နော်။အဲဟိုကနေ26ရက်တောက်ကြနေမှာအမိန့်ချမယ်နော်။အဲပြီးရင်တရေလိုဆက်စစ်မယ်။အဲတရလိုကအခုပထမတရလိုတိုင်ကြားတဲ့လူကိုမပြီးသေးဘူးအဲသူကလူပြတ်တက်တဲ့5ယောက်တင်ထားတယ်5ယောက်နော်
တိုင်းဒေသကြီးအစိုးရအဖွဲ့ကိုပြည်သူအများကအကြီးညိုပြက်ပြီးအယုံကြီးမဲ့စီတယ်ဆိုတဲ့အချက်နဲ့11 Media Group ကအယ်ဒီတာချုပ်တာဝန်ခံအယ်ဒီတာနဲ့သတင်းတောက်ချုပ်3ယောက်ကိုတိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ညွှန်ကြားရေးမှူးဦးအောင်ကျော်ခိုင်ကတရလိုလို့အမှုဖွင့်ထားတာဖြစ်ပါတယ်ဒီလိုသတင်းတောက်3ဦးဖမ်းဆီးခံရတဲ့ပေါ်မြန်မာသတင်းမီဒီယာကောင်စီပါဝင်နိုင်ငံတကာကကန့်ကွက်ထားသလိုဒီလိုဖမ်းဆီးရတဲ့အတွက်မြန်မာဒီမိုကရေစီအပြောင်းအလဲအတွက်လည်းစိုးရိမ်စရာဖြစ်တယ်ဆိုတဲ့ဝေဖန်ချက်တွေလည်းထွက်ပေါ်နေပါတယ်။ဒီနေ့တာဝန်မျိုးနဲ့တရားရုံးကိုရောက်လာတဲ့ကြေးမွန်သတင်းစာတိုက်ပိုင်ရှင်အောင်ဖြစ်တဲ့ဒေါ်မြတ်မြစိန်ကသတင်းသမားတွေကိုဖမ်းဆီးရပေါ်သူ့အမြင်ကိုခုလိုပြောပါတယ်
။ဒါမျိုးသစ္စာတွေကလေအန်တီလိုသတင်းနောက်ကမှလုံးဝမဖြစ်သင့်ဘူးလို့ပဲအန်တီထင်တယ်လေ။အန်ဒီယုံကြည်လဲယုံကြည်တယ်မဖြစ်လဲမဖြစ်စေခင်အယုတ်ဆိုးတွေပေါ့ကွယ်နော်ဟောဘုသောအန်ဒီကသတင်းစာရိုက်ပေါ်မှာဟလာအန်ဒီတို့ထူထောင်နေတဲ့ဒီတိတ်မှုန်သတင်းစာရိုက်ကြည့်ပေါ်မှာပဲနေလာပြီးတော့အားလုံးဟာလေးဟိုသတင်းသမားတွေဆိုရင်အားလုံးကိုစားခြင်းလိုပဲမိသားစုလိုပဲကိုသဘောထားလဲအခုလိုကြားလဲရတော့တော်တော်လေးအန်ဒီသိခိခိုက်တယ်နောက်ပြီးတော့ဒီခစ်ဒီလိုအခါမှာကိုကြည့်ဒီလည်းဘာမှဟုတ်တာလည်းမဟုတ်ဘူးဒီဟိုအစိုးရယူကော်ပြီးတော့ဟိုကလုံနေတာလည်းမဟုတ်ဘူးဟိုဗါတယ်ဥမျိုးဝင်လက်ချက်တုန်းကတောင်းမှာပဲသူတို့ရေးတာပဲလေတကူပြောတာဘာမှကြည့်ကြတာလည်းမဟုတ်ဘူးကွာတိုင်းပြည်ကြီးလည်းဒုက္ခဖြစ်သွားတာလည်းမဟုတ်ဘဲနဲ့အချင်းချင်းကိုဒီလိုလေးဟိုအမြင်မကျော်ဘူးလို့ထင်တာပဲနော်ဟိုဒါရီအန်တီကျဲလည်းမကြိုက်ဘူးကြားရတယ်လည်းစိတ်မချမ်းသာဘူ
း11 Media Group သတင်းတော်တွေဖန်ကြီးခံရတဲ့ပတ်သက်လို့နေစည်းမချသတင်းတော်များအဖွဲ့ရဲ့ကြီးညာချက်မှာဒီမိုကရေစီအတွင်းကူးပြောင်းမှုကြိုးပမ်းနေရဆိုတဲ့မြန်မာနိုင်ငံမှာမိမိလုပ်ကြတဲ့သတင်းတော်တွေကိုဖန်စီအရေးယူရဆိုတာလက်ခံနိုင်ရမရှိဘူးလို့ဖော်ပြထားပါတယ်အခုလိုမြန်မာနိုင်ငံမှာသတင်းမီဒီယာရဲ့ပေါ်အစိုးရရဲ့ဝင်ရောက်ဆွတ်ဖက်မှုမျိုးဟာတရားဥပဒေစိုးမိုးနဲ့ပိုပြီးအလံဝေးစီတဲ့လုပ်ရဖြစ်တယ်လို့သတင်းလွတ်လပ်ခွင့်ကိုလည်းမလေးစားရောက်တယ်လို့ဖော်ပြထားပါတယ်။11 Media သတင်းသမားတွေကိုဖမ်းဆီးမှုဟာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုထိပါတဲ့လုပ်ရဖြစ်ပြီးဒီမိုကရေစီကိုယုံကြည်မှုမရှိတဲ့အာဏာရှင်ဆန်တဲ့အစိုးရတွေရဲ့လုပ်ရမျိုးနဲ့ပိုပြီးနှီးစက်လာတယ်လို့နိုင်ငံတကာသတင်းမီဒီယာအဖွဲ့ကြီးဖြစ်တဲ့ International Press Institute IPI ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။